Lame no ma yukaupwe chimpa wu nika la zima, pe padiga anayadi pisi, eyata suye ochomu ama machide, sitae kanga nago, matencho 90 dv. Yenye sunurin yama, omyamu yabu maloe di babu. Pirun lana kain pribakarigo, jetta mo machina indira hale, yamananga democracy, pianle ma, a diga kake kupini bari.
I do see a lot of similarities to the past. You know, I'm constantly seeing Aung San Suu Kyi's language.
Australia amyuta tak do ma Paraguay bwe twa Myanmar nangan a yee sa nan pyu su ni de tu de ti Hunter Marston ga ro let shi anaya party ne a chin ni go Myanmar nangan lut lat yee ya bi ga sa Parliament Democracy khit ga win ji chauk u nu ye pha sa pa la a so ya ne nai shin tong tat par de Hunter Marston ပြောသလိုပဲဝန်ကြီးချုပ်ဦးနုနဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ဟာအာနာစင်စနစ်အောက်မှာနှစ်ပေါင်းများစွာနေလာခဲ့ရတဲ့နိုင်ငံမှာအရင်အစိုးရလက်ထက်ကထားခဲ့တဲ့ပြဿနာပေါင်းများစွာကိုဖြေရှင်းနေရတဲ့အခြေအနေချင်းလဲတူညီနေပါတယ်။ဗြိတိရှလက်အောက်ကနေလွတ်လပ်ရေးရပြီးခဲ့တဲ့နောက်မြန်မာနိုင်ငံဟာဒဏ္ဍာရနိုင်ငံတွေရဲ့ပုံစံအတိုင်းတမရကိုတိုင်းရင်းသားလူနည်းစုတွေကအလှည့်ကျရွေးချယ်တင်မြှောက်ပြီးအမှန်တကယ်လွတ်ပိုင်ခွင့်ရှိတဲ့ဝန်ကြီးချုပ်ယာတူကိုတော့ဗမာလူမျိုးဝန်ကြီးချုပ်ဦးနုကစီမံအုပ်ချုပ်တာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ယာတူကိုရယူခဲ့တဲ့ဦးနုဟာနိုင်ငံတကာဆက်ဆံရေးမှာအားကောင်းပြီးအဲ့ဒီအချိန်ကမြန်မာနိုင်ငံကိုကမ္ဘာတန်တမန်ရေးမှာအရေးပါတဲ့နိုင်ငံဖြစ်အောင်စွမ်းဆောင်နိုင်ခဲ့ပါတယ်အဲ့ဒီအချိန်ကအင်အားကြီးအမေရိကန်နဲ့ဆိုဗီယက်ပြည်အောင်စုနှစ်ခုစလုံးနဲ့ပြည်လဲအောင်ဆက်ဆံခဲ့တယ်လို့ပဲကျန်တဲ့တတိယကမ္ဘာနိုင်ငံတွေကိုစုစည်းပြီးဗမ်မလန့်နိုင်ငံများအဖွဲ့ကိုဦးဆောင်တည်ထောင်ခဲ့ပါတယ်အဲ့ဒီအချိန်ကမြန်မာနိုင်ငံဟာနိုင်ငံတကာရေးရာတွေမှာဦးဆောင်ဦးရွက်ပြုနိုင်ခဲ့တာကြောင့်အရှေ့အုပ်စုနဲ့အနောက်အုပ်စုနိုင်ငံအားလုံးကမြန်မာနိုင်ငံသားဦးတန့်ကိုကုလသမဂ္ဂအထွေထွေအတွင်းမူချုပ်ယာတူအတွက်သဘောတူခန့်အပ်ခဲ့ကြတာဖြစ်ပါတယ်။အလားတူပဲဝန်ကြီးချုပ်ဦးနုရဲ့မှတ်သားလောက်စရာဆွမ်းဆောင်မှုတစ်ခုကတော့မြန်မာနိုင်ငံသူနိုင်ငံသားတွေလူနေမှုအဆင့်တန်းမြင့်မြင့်နေထိုင်နိုင်မှုပြည်တော်သားစီမံကိန်းတွေကိုအကောင့်ထည့်ဖော်ခဲ့တာပါ။ဒီစီမံကိန်းနဲ့တိစောက်ခဲ့တဲ့ပြည်သူအိမ်ယာတွေယထားတွေလန်ဒရာအဆောက်အဦတွေကိုခုချိန်ထိတွေ့မြင်နေရဆဲဖြစ်ပါတယ်။ဒါပေမဲ့လေဝန်ကြီးချုပ်ဦးနုလက်ထက်မှာပြည်သူတွေတက်တာချောင်းကြီးစွာနေထိုင်စားတောက်နိုင်ခဲ့တာဟာရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေအတွက်သာဖြစ်ပါတယ်။ကျန်တဲ့ပြည်နယ်တိုင်းတွေမှာတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့အလန်နီအလန်ဘျူကွန်မြူနစ်တပ်ဖွဲ့တွေကြောင့်မငြိမ်သက်မှုတွေဇက်တိုက်ကြုံနေခဲ့တာပါ။တစ်ချိန်တည်းမှာပဲပြည်ပကကူမင်တန်တရုတ်ဖြူကျူးကျော်မှုတွေနဲ့လည်းရင်ဆိုင်ခဲ့ရပါတယ်။ဒီကြားထဲမှာဦးနုရဲ့ထူးခြားချက်တစ်ခုကတော့ဘာသာရေးကိန်းဆိုင်တဲ့ဗုဒ္ဓဘာသာဝင်တဦးဖြစ်တဲ့အလျောက်ဘုရားဘာသာအစုံအမတွေကိုတွင်းတွင်းကျကျဟောပြောပို့ချခဲ့တာပါ။ဦးနုဇိုရဟာ1962ခုနှစ်မှာဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာဖြစ်သတ်မှတ်ကြောင်းဥပဒေပြဋ္ဌာန်းလိုက်တဲ့အတွက်ဗုဒ္ဓဘာသာမဟုတ်တဲ့အခြားလူနည်းစုတွေကြားမှာစိတ်ဝမ်းကွဲမှုတွေကြုံခဲ့ရပါတယ်။ဒီလိုလုံရက်တည်ကြောင်းဗုဒ္ဓဘာသာဝင်လူများစုတွေရဲ့အားပေးထောက်ခံမှုကိုရခဲ့ပြီးမြေတိုင်းရင်းသားလူနည်းစုတွေနဲ့ပို့ပြီးစိတ်ဝမ်းကွဲစရာဖြစ်ခဲ့တာပါ။ဝန်ကြီးချုပ်ဦးနုဟာအောင်မြင်တဲ့နိုင်ငံရေးခေါင်းဆောင်တဦးဖြစ်ပေမဲ့ပြည်တွင်းကအမြင်ကွဲပြားမှုတွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့ပြဿနာကိုမလွန်ဆန်နိုင်ခဲ့ပါဘူး1962ခုနှစ်မတ်လ2ရက်နေ့မှာဗိုလ်ချုပ်နေဝင်ခေါင်းဆောင်နဲ့စစ်တပ်ရဲ့အာဏာသိမ်းမှုနောက်ပိုင်းမှာဦးနုဟာစစ်တပ်ရဲ့ထိန်းသိမ်းမှုကိုခံလိုက်ရပြီးအိမ်ဆောင်အစိုးရကိုအာဏာလွှဲပြောင်းပေးလိုက်ရပါတယ်အဲဒီနောက်တိုင်းရင်းသားအဖွဲ့တွေရဲ့ဖက်ဒရယ်မှုကျင့်သုံးမှုတောင်းဆိုချက်တွေကပုံမပြင်းထန်လာခဲ့တဲ့အတွက်နောက်ဆုံးမှာပြည်ထောင်စုမပြုတ်ကွဲဖို့အကြောင်းပြချက်နဲ့မြန်မာနိုင်ငံဟာနှစ်ပေါင်း40ကျော်အာဏာရှင်စနစ်အောက်ကိုကျရောက်ခဲ့တာပါ။လက်ရှိချိန်မှာဒေါက်တာဆန်းစုကြည်ခေါင်းဆောင်နဲ့ NLD ဆိုရဟာလည်းတိုင်းရင်းသားလက်နက်ကိုင်အတပ်ဖွဲ့တွေကိုမစည်းရုံးနိုင်တယ်လို့ပဲစစ်တပ်ရဲ့အာဏာကိုမလွန်ဆန်နိုင်တဲ့အခြေအနေတွေတွေ့မြင်နေရပါတယ်။ခေါင်းဆောင်မှုကောင်းပေမဲ့စစ်တပ်ရဲ့အာဏာကိုမလွန်ဆန်နိုင်ခဲ့တဲ့ဥနုနဲ့ဖဆပလအစိုးရလိုအဖြစ်မျိုးမကြုံအောင်ဒေါက်တာဆန်းစုကြည်နဲ့ NLD ပါတီတို့ကြံဆောင်နိုင်ပါမလား။အတိတ်ကပါလီမန်ဒီမိုကရေစီခေတ်ကဝန်ကြီးချုပ်ဦးနုရဲ့အကြောင်းကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံကိုအုပ်ချုပ်တဲ့အစိုးရတရက်ဟာနိုင်ငံတကာဆက်ဆံရေးနဲ့စီးပွားရေးကဏ္ဍတွေမှာဘလို့ပဲစွန့်ဆောင်နိုင်သည်ဖြစ်ပါစေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးသဘောတူညီချက်ရတဲ့နေရာမှာမအောင်မြင်ရင်နောက်ဆုံးမှာစစ်တပ်ကဝင်ရောက်ထိန်းသိမ်းတာကိုလက်ခံရပြီးအာဏာရှင်စနစ်အောက်ကိုပြန်ရောက်ဖို့ဖြစ်နိုင်ခြေရှိနေတယ်ဆိုတာကိုပြသနေတဲ့အကြောင်းခုတစ်ပတ်သမိုင်းနဲ့ကတိစုပ်ပန်းအစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ခင်ဗျာ